ချောစံဒီထွန်းကိစ္စနဲ့ပတ်သက်ပြီးတော့လေဒီ73ရက်နေ့အခြေအနေလေးကျွန်တော်နည်းနည်းပြောပြပြပါခင်ဗျာကျွန်တော်ကြားသိရတာရန်ကုန်ကနေပြီးတော့ခေါ်သွားတယ်လို့ကြားသိရတယ်လေ
ကျွန်မကသမီးကိုလေတရားစခန်းသွားပို့ပါတယ်တဟန်းကဆရာကြီးဦးကိုရင်ကဖွင့်တဲ့ဓမ္မဇောတိပါဟုတ
်ဟုတ်ကဲ့
အဲ့ဒီတရားစခန်းကိုတော့ပြပါလေစတဲ့အချိန်ပေါ့နော်ခေါင်းလုံးတီးလိုက်တဲ့အချိန်မှာကျမတို့ကပြန်ထွက်ရေးရုံထမ်းပါမယ်အဲ့တော့ကျမတို့ကလည်းခလေးရှိတဲ့ရှိကိုကျမတို့ပို့တာပေါ့နော်သမီးနဲ့ကျမနေရာတောက်ချောရှိ
အဲ
့မှာရေးရောက်နေရောက်ရှိပါတယ်ကျမတို့ကိုဘယ်လိုပြောလဲဆိုတော့မအူပင်စခန်းမှာ34ဂါကြီးနဲ့အမှုဖွင့်ထားတာမဟုတ်လို့တို့အကူညီတောင်းလို့သွားတာပြန်ပါလေဆိုလို့ပြောပါလေအဲ့ဒါကျမနဲ့သမီးနဲ့ဗဟန်းရဲစခန်းကရောက်သွားတာပေါ့
ဟုတ်ကဲ့အမှုကတခါတည်းဗဟန်းရဲစခန်းမှာစစ်တာလားခင်ဗ
ျမဟုတ်ပါဘူးသူကဒီလိုမဟုတ်ဘူးစကားဘူးကြီးစကားစကားမှုနဲ့ခိုင်းရည်ပေါ့နော်ဟုတ်ပြီပါတယ်ရေးရင်းပါတယ်အဲ့ဒါလေးနဲ့ကျမတို့ပြန်ပြောင်းသွားတာပေါ့ဆက်ရင်းပြန်ပါပဲ
ဟုတ်ကဲ့ပထမဆုံးယုံချင်းရ73ရက်နေ့ယုံချင်းဆိုပြီးတော့ပြောပြီးတော့ယမန်ယူတယ်လို့ပြောတယ်လေအခုကယမန်က18ရက်တည်းယူထားတယ်ဆိုတော့
ကျမတို့14ရက်ပြီးထားတာပေါ့
ဟုတ်ကဲ့အခုလို့ပေါ့လေ तू ဆွဲခံရတာနဲ့ပတ်သက်ပြီးတော့ तू ဘာများပြောပါသလဲခင်ဗျ
ကလေးကဒီအမှုနဲ့ပတ်သက်ပြီးတော့လေဒီကိစ္စကသူ့မဟုတ်ဘူးသူ့နာမည်နဲ့တင်ထားတဲ့အကောင့်ကြီးအများကြီးပဲတကယ်လို့ဒါဒီလိုမျိုးကျမသမီးကိုတရားစွဲဖို့ရတဲ့ပုံမှန်တိုင်းဆိုရင်ဖခင်ကပြန်ပြီးတော့တရားပြန်စွဲဖို့ရတဲ့အခွင့်အရေးရနိုင်တယ်ဟုတ်အခုလေသူ့နာမည်နဲ့လေဘလို့ခေါ်မလဲအများကြီးတင်နေတာလေပုရိရှိကြီးရဲ့လေအဲ့လိုပြောပါတယ
်တရားရုံးမှာတော့ဒါဆိုသူမဟုတ်တဲ့အကြောင်းတော့သူကညှင်းဆိုသွားမှာပေါ့နော်ဒီကိစ္စ
ဟုတ်ကဲ့ဟုတ်ကဲ့ညှင်းဆိုသွားမှာဒီမဲ့သူကတရားရုံးတက်လို့ပြောတာကဒါတွေကသူ့ဘာမှမမေးဘူးဒီရင်းနှီးပတ်တရားရုံးထုတ်တော့မမေးပဲပြောတယ်လေဟုတ်ကဲ
့အခုပေါ့လေကျွန်တော်တို့ကြားနေတာဒီအမှုနဲ့ပတ်သက်ပြီးတော့အကေတောင်းမှန်လိုက်လို့ရှိရင်ကြည်အေးနိုင်တဲ့အခြေအနေရှိတယ်ဆိုပြီးတော့ပြောနေတာလည်းရှိတယ်ခင်ဗျဆိုတော့ဒီကိစ္စကိုဘယ်လိုသဘောရပါလဲခင်ဗျအ
ခုကတော့လူကြီးတွေစိတ်ဆိုးတဲ့အခါဆိုတော့ဒီမှာတော့ဒီလီလာပဲကောင်းပါလေစိတ်ကြီးခါကြရင်တော့အခြေအနေကဒီလိုပေါ့နော်ဟုတ်ကဲ့
ဆိုတော့ तू ကအချုပ်မှာပဲလားခင်ဗျာ
ခုက तू ကအချုပ်မှာမဟုတ်ပါဘူးဟိုဒီမှာထောင်ပါလား
အဲမုံပင်ထောင်ပို့ထားတာပေါ့ဒါဆိုသူတို့
ဟုတ်ကဲ့ပါဟုတ်ကဲ့ဒီနေ့ကျမတို့ဟိုသမင်းစားသွားပို့တော့မနေ့ကသွားပို့တော့ကျမတို့လာတာမှာပေါ့နော်စကားတစ်စီးတွေ့တယ်စကားတစ်စီးတွေ့တယ်ကျမတို့အရှိန်ကသူ့ဒီသူနေတဲ့ဆောင်းကနေပြီးတော့ဒီဂျုံတွေပေါ့ထောင်ဘူးကခေါ်ပါပေါ့နော
်ဟုတ်ကဲ့
ဘာလို့လဲသူ့ကိုအဲ့ဒီလူတွေရှိလို့ပဲချမ်းချမ်းပြီးတော့ရဲတွေပါရောနော်ချမ်းချမ်းပြီးတော့ဦးညွန်နေမှုအဲ့လိုမျိုးပေါ့အဲ့လိုမျိုးကြီးချမ်းချမ်းပြီးတော့အဲကိုခေါ်ရတာတွေ့တယ်ကျမတို့မတွေ့ရအောင်ညင်းမနေ့10နာရီခွဲသွားတော့လေမတွေ့ရအောင်အဲ့ညနေ3နာရီခွဲသွားတဲ့အခါကျတော့မှသူ့တွေ့ခွင့်ရတယ်တွေ့ခွင့်ရတော့သူ့ကိုဒီရဲစဲရောက်တော့ကပေါ့နော်ဒီနားမှာဝိုင်းပြီးတော့ညွန်နေမှုစခန်းမှုစစ်ပတ်ဆိုင်ရာတွေပါရောပါမှာပေါ့ကျမတို့လည်းသူတိတိကျကျတတိထားပြီးတော့မကြည့်တာရှင်းမယ်သူတောက်လျှောက်မိခုနေမိတယ်ပေါ့ဖိအားပေးပြီးတော့မိခုနေမိတယ်လက်မှတ်တွေထိုးခိုင်းတယ်အတင်းထိုးခိုင်းတယ်သူအဲ့ဒါကြီးလောက်ပါတယ်ထမင်းနဲ့သူအဲ့ချိန်ကြီးသူမစားရသေးဘ
ူးခုနကပြောတော့သူ့ကိုမစစ်သေးဘူးလို့ပြောပြီးတော့တရားရုံးကြမှာစစ်မယ်ဆိုပြောပြီးတော့အခု
အဲ့ဒါကို
ထွက်ချက်ယူတဲ့ပုံစံက
မှဟုတ်ကဲ့အဲထွက်ချက်ကြီးသူတို့ကဟိုလူမတောင်ယူနေတဲ့ပုံစံကြီးလုပ်နေတာဟုတ်တော့ပုံမှန်ကိုတိုးနေတယ်ငားရတာတဲ့အဲ့ဒါလေအဲ့ဒါမရှိနေဘူးကျွန်တော်မပြောရသေးပါဘူးဗျာလေ
ဟုတ်ပုံမှန်လည်းထပ်တိုးငားရ
ဟုတ်ကဲ့ပုံမှန်900နဲ့ထပ်တိုးပါလေ
ဟုတ်ကဲ့အခုလို့ပေါ့လေဖိအားပေးပြီးတော့ထွက်ချက်ယူရဲဆိုတဲ့အနေအထားကိုရောအမအကြီးအနေနဲ့ဘယ်လိုများထင်ပါလဲခင်ဗျဟိ
ုတကယ်တကယ်ကတော့တရားရုံးမှာမတို့ပြောလိုက်တာကတော့ဒီရမနှစ်ပတ်အတွင်းမှာသူ့ကိုစစ်စစ်မြင်းမြန်းတာမလုပ်ဘူးတရားရုံးကိုရုံးထုတ်တဲ့နေ့ကျမှသူ့ကိုမေးရရှိတာမေးမယ်ဆိုပြီးတော့ပြောလိုက်တဲ့ဥစ္စာကိုဟိုဒီကြားထဲမှာအတင်းဝန်ဆိုင်ခန်းကိုသူလုပ်တယ်လို့ကျွန်မထင်ပါတယ်
ကူစော်လေဒီအမှုဖြစ်ပွားတာနဲ့ပတ်သက်ပြီးတော့တပြည်လုံးမှာရှိတဲ့လူငယ်တွေတော်တော်များများကလည်းစိတ်ဝင်စားနေကြတယ်အဲ့တော့အမအကြီးအနေနဲ့ပေါ့လေဒီလူငယ်တွေကိုဘာများပြောချင်ပါလဲခင်ဗ
ျလူငယ်တွေကတော့သူတို့ရဲ့ဆုံးဖြတ်ချက်တွေကမှန်တယ်လေသူတို့မှာကိုယ်ပိုင်အသိဉာဏ်ကြီးရှိကြအောင်သူတို့အကုန်လုံးကစဉ်းစားတာတွေအကုန်လုံးမှန်ပါတယ်
ဟုတ်ကဲ့အမအကြီးခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါ